ပါကစ္စတန်နိုင်ငံမှာဒီကနေ့စနေနေ့ပါလီမန်လွှတ်တော်ရွေးကောက်ပွဲကျင်းပနေပါတယ်။ဒီလိုသမိုင်းဝင်ရွေးကောက်ပွဲကျင်းပနေခြင်းအတွင်းကရာချီမြို့တော်မှာဘုံပေါက်ကွဲမှုနှစ်ခုဖြစ်ပွားခဲ့ပြီးလူ၁၀ယောက်ထဲမှနေတေဆုံသွားခဲ့တယ်လို့နိုင်ငံရဲ့အနောက်တောင်ပိုင်းဘာလူချစ်စတန်မှာလည်းပြစ်ခတ်မှုဖြစ်ပွားပြီးတော့လူ၄ဦးတေဆုံသွားပါတယ်။ပေါက်ကွဲမှုတွေဖြစ်ခဲ့တဲ့နေရာဟာအဝါမီလိခ်မျိုးသားပါတီမဲဆွယ်စည်းရုံးရေးယုံတယုံရဲ့အနီးမှာဖြစ်ပွားခဲ့တာပါ။အဝါမီလိခ်ပါတီဟာရွေးကောက်ပွဲကိစ္စနဲ့ဆက်နွယ်ပြီးတော့တာလီဘန်စစ်သွေးကြွတွေကပြစ်မှတ်ထားတိုက်ခိုက်နေတဲ့ပါတီလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဧပြီလနှောင်းပိုင်းကစလို့တာလီဘန်တွေကရွေးကောက်ပွဲကိုစိတ်ဝင်စားမှုနှေးပါလာအောင်ရည်ရွယ်ပြီးတော့တိုက်ခိုက်မှုတွေပြစ်လို့နေရမှာလူပေါင်း100ကျော်တေဆုံးခဲ့ရပြီးဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပတဲ့နေ့မှာအသေးခံဘုံခွဲတိုက်ခိုက်မှုတွေပြစ်လို့မယ်ဆိုပြီးတော့လည်းတာလီဘန်တွေကသတိပေးထားခဲ့ပါတယ်။တစ်ချိန်တည်းမှာပဲပါကစ္စတန်နိုင်ငံသားတွေကတော့ပါလီမန်လွှတ်တော်ရွေးကောက်ပွဲမှာမဲပေးနေကြပြီးဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာပါကစ္စတန်နိုင်ငံသမိုင်းမှာပထမဦးဆုံးအရက်သားအစိုးရတရက်တတန်းကုံဆုံးပြီးတော့နောက်ရွေးကောက်ခံရတဲ့အရက်သားအစိုးရတရက်ကိုအာဏာလွှဲပြောင်းပေးဖို့ပြစ်လုပ်တဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။အမတ်နေရာ282နေရာရှိတဲ့နဲ့လွှတ်တော်အတွက်ကျင်းပနေတဲ့ရွေးကောက်ပွဲမှာအရေးဝင်ကြီးချုပ်ဟောင်းနဝပ်ရှရီဖ်ဦးဆောင်တဲ့ပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ပါတီ MPML ကအမတ်နေရာအများစုရရှိလိမ့်မယ်လို့အများကမျှော်လင့်ထားကြပါတယ်။